ျွန်တော်ညွှန်ဝေးအောင်ပါခင်ဗျာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုဒီမိုကရေစီနဲ့ဖက်ဒရယ်ဆန်တဲ့ဥပဒေတွေအဖြစ်မပြင်းစင်နိုင်သေးခင်ကာလဆက်ကြာပြည်နယ်နဲ့တိုင်းဒေသကြီးလွတ်တော်တွေကိုလွတ်လပ်ပြီးလုံခြုံရေးပိုရှိတဲ့လွတ်တော်တွေဖြစ်လာအောင်2020ရွေးကောက်ပွဲအလွန်မှာကြိုးပမ်းသွားမယ်လို့တိုင်းနာကောင်းဆောင်တချို့ကပြောဆိုတဲ့အကြောင်းကိုတင်ပြကြမှာလေအခုလာမယ့်2020ရွေးကောက်ပွဲအတွင်းတိုင်းသားပြည်နယ်တွေမှာဒေသခံတိုင်းသားပါတီကိုယ်စားလှယ်တွေအများစုအနိုင်ရလိမ့်မယ်ဆိုတဲ့ခန့်မှန်းချက်တွေထွက်ပေါ်နေပေမဲ့တနင်္ဂနွေလုံးအတိုင်းအတာရဆိုရင်တော့အင်အားကြီးနိုင်ငံရေးပါတီတွေကသာအနိုင်ရဖို့ပုံများနေတာပါ2008ဖွဲ့စည်းပုံအရတနင်္ဂနွေလုံးမှာအများစုအနိုင်ရမှာမဲ့ပါတီကသာသမနာကိုတင်မြှောက်မှာဖြစ်တယ်လို့တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေကလည်းအဲ့ဒီသမနာကပဲခန့်အပ်ပြီးပြည်နယ်အစိုးရအဖွဲ့ဝင်ဝန်ကြီးတွေကအာဏာရပါတီစိတ်ကြိုက်ခံထားမှာဖြစ်ပါတယ်ဒီလိုအခြေအနေတွေကြောင့်တိုင်းနဲ့ပြည်နယ်လွတ်တော်တွေအထူးသဖြင့်ပြည်နယ်လွတ်တော်တွေကိုပြည်သူတွေရဲ့ဆန္ဒလိုလားချက်တွေအတိုင်းလွတ်လပ်ပြီးလုံခြုံရေးပိုရှိတဲ့လွတ်တော်တွေဖြစ်လာအောင်ကြိုးပမ်းသွားမယ်လို့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့ဒုက္ခတာဦးစန်းညွန့်လွင်ကသူ့ရဲ့ကိုယ်ပိုင်အမြင်ကိုခြားပြပါတယ်
။ကြေညာ2008ချိန်ကောင်းလေမပြင်းဘူးဆိုရင်ဒီနေ့နောက်ပိုင်းလွတ်တော်တွေကိုကျွန်တော်အားရှိအောင်ကျွန်တော်လုပ်မယ်။ဒါကြောင့်လေဒီနေ့နောက်ပိုင်းလွတ်တော်တွေအားလုံးလွတ်လပ်ခွင့်ရှိတဲ့အဲ့ပုံမှာကျွန်တော်ကကျွန်တော်ရဲ့လူထုတွေရဲ့အတမ်းမျိုးကျွန်တော်အဲ့မှာအကောင့်တွေဖော်ဖို့ကျွန်တော်စဉ်းစားတယ်။ဒါကျွန်တော်တက်ခဲ့ပြလာတာနော်။တကယ်တကယ်ကျတော့ဒီမန္တလေးတိုင်းရဲ့လွတ်တော်ဟာသမရရဲ့ဩဇာကြီးအောက်မှာလုံးဝမရှိဘူး။ကိုမကွေးတိုင်းရဲ့လွတ်တော်ဟာလည်းဒီတော်စုလွတ်တော်နာရကကြီးအောက်မှာမရှိဘူး။သမရကြီးအောက်မှာလည်းမရှိဘူး။သူတို့မှာစီးနောင်အားတစ်ခုပဲရှိတယ်။အဲ့ဒါပါလဲဆိုသူတို့ပါတီပဲရှိတယ်။ပါတီရဲ့ဂျိုကြားခြင်းနဲ့ဆိုလုံးဝလုံးမယ်။ဒါပေမဲ့လူထုရဲ့ဆန္ဒနဲ့လုပ်မယ်ဆိုသူကလုံးဝလွတ်လပ်ခွင့်ရှိ
တယ်။ဒါပေမဲ့လက်ရှိနိုင်ငံရေးအခင်းကျင်းတွေအရာရော2008ဖွဲ့စည်းပုံအရာပါတိုင်းသားတွေရဲ့လုံခြုံရေးဘောင်ကကျင်းနေပြီးတိုင်းသားတွေရဲ့လုံခြုံရေးဘောင်ကကျင်းနေအောင်မှဖြစ်တယ်လို့နိုင်ငံရေးအကြက်ကဦးတန်းစိုးနိုင်ကမြင်ပါတယ်
။တိုင်းသားအင်အားစုတွေကတော့ပြည်နယ်တော်တော်များများမှာကတော့ပါတီကြီးတွေသူတို့ဒေသမှာနိုင်ရဖို့ဆိုတဲ့ကိစ္စကိုခုခံကာကွယ်လို့သူတို့ကတော့ကြံလည်ပြီးစီယုံဖွဲ့စီမှုတွေဒါရီလုံးနေခဲ့ကြပါတယ်။ဒါပေမဲ့အဲ့လိုလုံးနေခဲ့ကြပြီမဲ့တိုင်းသားတွေအနေနဲ့ဒီနယ်အများစုမှာအဲ့လိုခုခံကာကွယ်မှုတွေလုံးနေအောင်တော့ရေကြတော့သူတို့အဆုံးဖြတ်ပေးနိုင်တဲ့အင်အားစုတွေဖြစ်လာနိုင်မှုဒီနေ့အချိန်မှာအချိန်မပေးသေးဘူးလို့ကျွန်တော်ယူဆပါတယ်။ဒီကတည်းက2015ခုအချိန်ဒီပေါ်မှာတကယ် NLD ပါတီက50%ခန့်တုန်းရခဲ့တာပါ။တကယ်လို့အဲ့ဒီခုနက58%ခန့်တုန်းဆိုတဲ့အနေထားကနေပြီးတော့ရှေ့ရခိုင်နှုန်းတော့သူတို့အနေနဲ့အတိုင်းရရှိတဲ့အနေထားဖြစ်သွားလေအဆုံးဖြတ်ပေးနိုင်တဲ့အင်အားစုသူတို့မဖြစ်နိုင်သေးပါဘူး
။အင်အားကြီးနိုင်ငံရေးပါတီတစ်ခုကမဲအပြတ်သက်အနိုင်မရပဲအစိုးရမဖွဲ့နိုင်ခဲ့ရင်ဖြစ်ပေါ်လာနိုင်တဲ့ညွန်ပေါင်းလို့အစိုးရအဖွဲ့မှာတိုင်းသားပါတီတွေကဥပပေါင်းဖို့စဉ်းစားချက်တွေရှိနေတယ်လို့2015ရွေးကောက်ပွဲတုန်းကရခိုင်ပြည်နယ်မှာအများစုအနိုင်ရခဲ့တဲ့ ANP ပါတီရဲ့ဒုက္ခတာဒေါ်အေးနုစင်ကပြောပါတယ်။
ဒီကြည်တော်စုအရေးမှာတိုင်းရင်းသားတွေနဲ့ပတ်သက်ပြီးပူဇော်ပင်ဆောင်ရွက်တွေလည်းမျိုးဆောင်ရွက်တွေဆိုတဲ့အနေထားမျိုးတွေကျမတို့နှစ်ချိန်တိုင်းတိုင်းအစွမ်းနဲ့ဆက်တိုင်းတိုင်းကျမတို့မရနိုင်ရကြဘူးလေအဲ့တော့ကိုယ်ကျမကိုဖန်ကြီးရေးဆိုတဲ့အတိုင်းကိုယ်အတန်ကလေးတွေကိုအဲ့ဒီအစွမ်းအဖွဲ့မှာပူပေါင်းပါဝင်ပြီးတော့ညွန်ပေါင်းအစွမ်းအဖွဲ့မှာပါဝင်ပြီးတော့ဆောင်ရွက်နိုင်ကြရင်ဖြစ်ဒီနေ့တန်းတူတဲ့တကယ်ဖက်ဒရယ်အကြီးတွေကိုပို့ပြီးတော့လုံဆောင်လာနိုင်ရဲ့အဲဆိုရင်ညလေးချက်တွေရှိကြတဲ့အတွက်ဒီအချိန်တွေထက်လာတာကို
ပြည်နယ်လူဒေသတွေမှာတိုင်းသားပါတီတွေအဓိကအနိုင်ရဖို့73ပါတီနဲ့ဖွဲ့စည်းထားတဲ့ UND စီလုံးညီညွတ်သောတိုင်းသားများမဟာမိတ်အဖွဲ့ကတိုင်းသားပါတီအချင်းချင်းကြားညှိနှိုင်းဆောင်ရွက်မှုတွေရှိပေမဲ့ထင်သလောက်အားရစရာမရှိသေးဘူးလို့ဒေသခံတိုင်းသားတွေကပြောပါတယ်2008ဖွဲ့စည်းပုံပါပုံမှန်261ကိုပြင်နိုင်မှသာပြည်နယ်တွေမှာအများစုအနိုင်ရတဲ့ပါတီကသူတို့စိတ်ကြိုက်ပြည်နယ်အစိုးရကိုဖွဲ့စည်းနိုင်မှာဖြစ်တယ်လို့ဦးတန်းစိုးနိုင်ကထောက်ပြပါတယ်။တကယ်တော့ပြည်နယ်ဒီမှာတိုင်းသားပါတီတွေလူအများစုအနိုင်ရခဲ့ရင်တော့တိုင်းသားတွေအရေးရင်းနှီးရေးနဲ့ဖက်ဒရယ်အရေးကိစ္စတွေအတွက်နောင်လာမယ့်အစိုးရသက်တမ်း၅နှစ်အတွင်းအလားအလာကောင်းနိုင်မှာမလားဆိုတဲ့စိုးရိမ်ချက်တွေလည်းတိုင်းသားတွေကြားမှာထွက်ပေါ်နေပါလိမ့်ခင်ဗျာ။